ောင်သူလယ်သမားအကျိုးဆောင်ရွက်သူတွေဘာစီဝဲလောက်ကြတာလဲရှင
်ပြီးခဲ့တဲ့လာထဲမှာလေယုဒတန်မှာပြောင်စုတိုင်းရင်သားတောင်သူမှာညီလာကအကျိုးစီဝဲတစ်ခုလောက်တယ်ပေါ့
ယုဒတန်ဆိုတာကျေလန်ဂျက်ဆန်ခမောက်
ဟုတ်ကဲ့ဟုတ်ကဲ့အဲ့စီဝဲကနေပြီးတော့နိုင်ငံလုံးဆိုင်ရာပြောင်စုတိုင်းရင်သားတောင်သူမှာတတ်မကကြီးအကြီးပေါ်ထွက်လာဖို့အတွက်လယ်သမားအကျိုးစီးပွားတွေကိုအမှန်တကယ်လယ်သမားတွေကိုယ်တိုင်ဖော်ဆောင်နိုင်ဖို့ပါဝင်နိုင်ဖို့အတွက်ဒီလာကလုပ်ခဲ့ပါတယ်အဲ့တုန်းက350လောက်လည်းတက်တယ်ဂျီနန်တိုင်းအနှံ့ပြားလည်းတက်ကြပါတယ်
70လောက်တက်တယ်ပေါ့နော
်78လက်တက်တယ်တောင်လမ်းမအကျိုးဆောင်ရနေတွေဒေသပေါင်းစွာတောင်လမ်းမတွေအများကြီးပဲတက်ပါတယ်အဲ့တုန်းလည်းတရင်ထုတ်ပြန်ခဲ့ပါတယ်အဲ့ရနေပြီးတော့ရှင်းလုံငန်းစဉ်တွေချလိုက်တယ်အဲ့ဒီမှာဒီလ21ရက်နေ့ကြလို့ရှိရင် UNDO ရုံးမှာအစည်းအဝေးတရခေါ်ယူပြီးတော့ပြောင်းလို့တောင်လမ်းမသမဂဖော်ဆောင်ရေးအတွက်လုံလန်းကော်မတီဖွဲ့မယ်ဆိုပြီးတော့အစည်းအဝေးတရခေါ်ထားတယ်အဲ့အစည်းအဝေးကိုကျင်းပတာပ
ါဘာဆုံးဖြတ်ချက်တွေချပြီးတော့ရှေ့လုပ်ငန်းစဉ်တွေဘာတွေရှိပါလဲရှင
်တောင်လမအကျိုးစီးပွားတွေကိုတောင်လမတွေကိုယ်တိုင်နာဂတ်မှာပူးပေါင်းပါဝင်ဖော်ဆောင်နိုင်ဖို့အတွက်ကိုနိုင်ငံလုံးနဲ့သက်ဆိုင်တဲ့ပြည်ထောင်စုတိုင်းရင်းသားတောင်လမသမဂ္ဂအကြီးတစ်ခုပေါ်ပေါက်လာဖို့အတွက်အခုကနေစပြီးတော့ဒီနယ်နယ်တိုင်းတွေမှာအဲ့ဒီတမကဖော်ဆောင်ရေးကော်မတီတွေဖွဲ့လိုက်ပါတယ်ဒီနယ်နယ်တိုင်း14ခုအလိုက်ပေါ့အဲ့ရနေပြီးတော့တမကတွေဖွဲ့မယ်ဖွဲ့ပြီးတော့နောက်နှစ်လကြာရင်ပြန်ဆုံမယ်6လအတွင်းမှာမှန်းထားတာပေါ့နိုင်ငံလုံးဆိုင်ရာတောင်လမ်းမညီလာခံကြီးကျင်းပပြီးတော့အဲ့ရနေပြီးတော့နိုင်ငံလုံးဆိုင်ရာတောင်လမ်းမတမကကြီးတစ်ခုပေါ်ပေါက်ရေးကိုကြိုးစားมาဖြစ်ပါတယ်အဲ့ဒီအတွက်ကျွန်တော်တို့အခုကော်မတီတွေဖွဲ့လိုက်ပါတယ
်ဒီနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားတမကဆိုတော့တနိုင်ငံလုံးပါမယ်ဘာတွေဆောင်ရွက်ဖို့ရှိလဲရှင့်
KSSS တောင်လမ်းမအကျိုးစီးပွားတွေဟာဖော်ဆောင်နိုင်နှစ်ပေါင်း90လုံးလုံးတောင်လမ်းမတွေဟာကမ္ဘာပေါ်မှာဖွံ့ဖြိုးမှုအနေဆုံးလူသားစားရေးတည်းဖြစ်နေခဲ့ရတယ်ပေါ့နော်တောင်လမ်းမတွေကိုယ်တိုင်တောင်လမ်းမတွေရဲ့ဘဝကိုစီမံဖန်တီးနိုင်ခွင့်မရရှိခဲ့လို့ဖြစ်တယ်လို့သုံးသပ်တယ်အဲဒါကြောင့်တောင်လမ်းမတွေကိုယ်တိုင်သူတို့ရဲ့ဘဝသူတို့ရဲ့လုပ်ငန်းတွေသူတို့ဖွံ့ဖြိုးတိုးတက်မှုတွေပါဝင်နိုင်ဖို့အတွက်တောင်လမ်းမတမကကြီးတာတနင်္ဂနွေလုံးတိုင်းသားတွေအပါဝင်ပေါ့နော်ဖွဲ့စည်းနိုင်မယ်ဆိုလို့ရှိရင်တောင်လမ်းမတွေသူတို့အရေးအသူတို့ဒီမှာခံခွဲနိုင်ပြီးတော့တက်လာတဲ့အစိုးရတိုင်းကလည်းတောင်လမ်းမတွေရဲ့စကားကိုနားထောင်ရမယ်တောင်လမ်းမတွေကိုအခုလိုပစ်ထားလို့မရတော့ဘူးပေါ့နော်အဲ့ဒီရဲ့ကျက်နဲ့ကျွန်တော်တို့လှုပ်တာပါအ
ဲ့ဒါဆိုလို့ရှိရင်မြင့်သိမ်းရသိမ်းမှုတွေလယ်သမားတွေကတရားစွဲဆိုခံနေရတဲ့ကိစ္စတွေကြတော့လောလောဆယ်မှာဘာတွေဆောင်ရွက်ပေးထားတာရှိလဲရှင
်အခုကကျွန်တော်တို့ကတပြေလုံးဝပြန်ကျဲနေတဲ့တောင်လမ်းမအကျိုးဆောင်ရွက်သူတွေတော့လလမ်းမီတဲ့တောင်လမ်းမတွေပဲလာတာဖြစ်တယ်။တနင်္ဂနွေလုံးကိုကိုစားပြုလဲဆိုတော့လက်ရှိအချိန်မှာပွင့်လင်းလင်းပြောရင်ကိုစားမပြုနိုင်ပါဘူး။တောင်လမ်းမတွေတောင်လမ်းမသမဂ္ဂတွေအဖွဲ့အစည်းတွေကလည်းအသွင်မျိုးမျိုးအမည်မျိုးမျိုးနဲ့ကိုကြုံတယ်လို့လုပ်နေတာဖြစ်တဲ့အတွက်ဒါတွေကိုတက်နိုင်လောက်စပြီးစူးစီးတာဖြစ်တယ်။အဲ့တော့ကျွန်တော်တို့အခုလာတက်တဲ့လူတွေထဲမှာလက်ဘောင်းတောင်ဂျိုးစီဘွားကာကွယ်ကော်မတီလက်ဘောင်းတောင်ဒေသတွေပါတယ်။အေရီတိုင်းကပါတယ်၊ရန်ကုန်တိုင်းပါတယ်၊မန္တလေးတိုင်းပါတယ်၊စင်ကူးပါတယ်၊မတရားပါတယ်။သူတို့တွေအသီးသီးကအဲ့ဒီမှာသူတို့လုပ်ခဲ့တဲ့ဟာတွေ၊သူတို့ဖော်ဆောင်ခဲ့တဲ့ဟာတွေအားလုံးတင်ပြပြီးအနာဂတ်မှာတော့ကျွန်တော်တို့ဒီပုံစံမဟုတ်ဘဲနဲ့တကယ်တမ်းစုစည်းညီညွတ်ညွတ်နဲ့တောင်လမ်းသမဂ္ဂကြီးအကြီးတစ်ခုတည်းကနေကိုစားပြုပြီးလုပ်နိုင်ဖို့အတွက်ခြေကံယူလာဖြစ်ပါတယ်။အခုကတော့ဒေသအသီးသီးမှာကိုလုပ်နိုင်သလောက်နဲ့ကန့်တတ်နေတယ်ပဲလုပ်နေရပါတယ်။အဲ့ဒါကနေကြော်လွှားလွန်မြောက်ဖို့အတွက်အခုလိုလုပ်ချင်းဖြစ်ပါတယ
်။အစိုးရတဲ့အပြောင်းလဲဖြစ်သွားလို့ရှိရင်တောင်သူလယ်သမားအကျိုးတွေပို့ပြီးတော့ဆောင်ရွက်နိုင်မလားဒီလိုပဲနင်းများပွားနေပဲနေရမယ့်အခြေအနေရှိလားဘယ်လိုမျှော်လင့်ချက်များရှိပါလဲဆိုရအပြောင်းလဲမှာ
သူကအပြောင်းလဲကိုကူတက်လာတဲ့လူတွေကဆွေးနွေးကြတယ်ပေါ့နော်နှစ်90လောက်ပိတ်ဆို့နေတဲ့ဒီမိုကရေစီအရွေးတစ်ခုအတွက်သူတို့ကိုယ်တိုင်နဲ့မဲထည့်ခဲ့တယ်ပေါ့နော်ဒီနယ်ဒီအမျိုးသားဒီမိုကရေစီဝက်ချုပ်ကိုပေးလိုက်ရတာအရွေးတစ်ခုအတွက်အပြောင်းလဲတစ်ခုအတွက်ပေးလိုက်ပါတယ်တဲ့မဲနိုင်သွားပြီဖြစ်တဲ့အတွက်သူတို့ဒါစောင့်ကြည့်မယ်ပေါ့နော်ဒါပေမဲ့အဓိကပြောတာကဘာလဲဆိုတဲ့အခါကျတော့ဒီအစိုးရ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေပြီးတော့လွတ်လပ်လပ်လုပ်နိုင်ပါမလားဆိုသူတို့စိတ်ပူတယ်ဘာဖြစ်လို့လဲဆိုတော့သမ္မတဦးသိန်းစင်ရဲ့ဂါနစ်တာကာလအတွင်းမှာလည်းပဲတောင်လမ်းမအကျိုးစီးပွားတွေမပေါ်ဆောင်နိုင်တဲ့အပြင်မြေသိမ်းရာသိမ်းမှုတွေကအဆိုးအဝါးဆုံးဖြစ်ပြီးတော့ပဲခင့်နှက်မှမတူအောင်ထောင်ချတာတွေချိန်ချောက်တာတွေတရားစွဲတာတွေကြုံပြီးဖြစ်တဲ့အတွက်သူတို့ဒီတစ်ခါမှလည်းပဲမယုံတော့ရဲ့ယုံတော့ရဲ့နဲ့တော့မျောလွန့်နေတဲ့အဆင့်ပဲပြောကြတယ်သူတို့စောင့်ကြည့်မယ်နောက်တစ်ခါသူတို့အချက်လက်တွေကိုလွတ်တော်အတွင်းကနေပြီးတော့ဆောင်ရွက်နိုင်ဖို့အတွက်လွတ်တော်အမတ်တွေကိုချင်းကပ်မယ်တက်လာတဲ့အစိုးရကိုချင်းကပ်မယ်အဓိကကတော့မြေယာမူဝါဒတွေကလက်ရှိမူဝါဒတွေနဲ့မရဘူး2012ခုနှစ်လယ်ယာမြေဥပဒေနောက်2012ခုနှစ်မှာရှိတဲ့မြေလွတ်မြေလပ်မြေယာဥပဒေဒီဥပဒေတွေကိုတကယ်တမ်းတောင်လမအကျိုးစီးပွားကိုအခြေခံပြီးဆွဲထားတာမဟုတ်တဲ့အတွက်သူတို့အခုလိုခံရတာပေါ့နော်အဲ့ဒါတွေကိုလွတ်တော်ကနေကြောင်းရမယ်အစိုးရလည်းပဲတောင်အကောင့်တွေပေါ်ရမယ်အဲ့လိုအကောင့်တွေပေါ်နေမှာလယ်သမားလည်းပါရမယ်ပေါ့အစိုးရရဲ့လွှတ်တော်ရဲ့လယ်သမားရဲ့ကျွမ်းကျင်သူတွေရဲ့အဲ့လိုလုံနိုင်ဖို့အတွက်ကိုသူတို့ကြိုးစားမယ်အဲ့လိုမှမလုံနိုင်ရင်တော့ဘယ်အစိုးရတက်တဲ့တောင်လမ်းမဘဝဖွံ့ဖြိုးတိုးတက်နိုင်မှာမဟုတ်ဘူးဆိုပြီးတော့သုံးသပ်တယ်ဒါကြောင့်သမဂ္ဂကြီးဖွဲ့ဖို့အတွက်ကိုစကြိုးစားတာဖြစ်ပါတယ
်ကျေးဇူးတင်